အာဆီယံနဲ့ဂျပန်ဆက်ဆံရေးအနည်း90ပြည့်အထိမှထိပ်သီးဆွေးနွေးပွဲကိုဂျပန်နိုင်ငံတိုကျိုမြို့တော်မှာဒီကနေ့ဒီဇင်ဘာလ16ရက်နေ့မှာစတင်ပြီး18ရက်နေ့အထိကျင်းပနေပါတယ်။ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုတို့ပူးတွဲဥက္ကဋ္ဌအဖြစ်ဆောင်ရွက်တဲ့ထိပ်သီးဆွေးနွေးပွဲမှာမြန်မာကိုဖိတ်ကြားခြင်းမရှိပါဘူး။တိုကျိုမှာရောက်နေကြတဲ့ဂျပန်နဲ့အာဆီယံခေါင်းဆောင်တွေနဲ့ဂျပန်ဝန်ကြီးချုပ်တို့ဒီကနေ့တီးခြားတွေ့ဆုံပြီးနှစ်နိုင်ငံရေးရာတွေအပြင်ဒေတာရင်းနဲ့နိုင်ငံတကာဆင်ခေါ်မှုတွေကိုအမြင်ချင်းဖလှယ်ဆွေးနွေးကြတဲ့အကြောင်းဂျပန်နိုင်ငံသားရေးဌာနကသတင်းထုတ်ပြန်ပါတယ်။ဂျပန်နဲ့အာဆီယံကြားဆက်ဆံရေးပုံမိုခိုင်မာဖို့နဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်သွားကြဖို့ကိုလည်းဆွေးနွေးကြပါတယ်။တရုတ်နိုင်ငံကဒေတာတွင်းလွှမ်းမိုးနိုင်အောင်အထူးသဖြင့်ရေပိုင်နဲ့နယ်နိမိတ်အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ထဲမှာပိုင်ဆိုးပိုင်နှင်းလုပ်မှုတွေတိုးနေခြင်းဖြစ်တာမို့ဒီကိစ္စအစည်းအဝေးမှာဂျပန်နဲ့အာဆီယံအကြားရေချောင်းလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သဘောတူကြလိမ့်မယ်လို့မျှော်လင့်ရပါတယ်။ AFP သတင်းဌာနကရရှိထားတဲ့သိပ်သည့်စည်းအဝေးကြေညာချက်မူကြမှာရေလမ်းချောင်းလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအပါအဝင်လုံခြုံရေးပူးပေါင်းဆောင်ရွက်မှုတွေတိုးတက်အောင်ဂျပန်နဲ့အာဆီယံတွေကကတိပြုခဲ့ကြတယ်လို့လည်းဖော်ပြထားပါတယ်ခင်ဗျာ။